ဟုတ်ကဲ့ထိုင်းဝန်ကြီးချုပ်ပရိုက်ဆိုချန်ဝေချာရဲ့လုံခြုံရေးအကြံပေးကော်မတီဥက္ကဋ္ဌပန်နီထန်ကဘာကြောင့်ရွှေ့ဆိုင်ရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ
် Different ministers they may have different answers but share
ဝန်ကြီးအသီးသီးမှမတူတဲ့အဖြေတွေရှိနိုင်ပါတယ်ဒါပေမဲ့အင်ရှင်အဖြစ်ကျင်းပပေးမဲ့ဥက္ကဋ္ဌနိုင်ငံကမ်ဘောဒီးယားဘက်ကတော့ရေဘူရအဖြေအနေနဲ့ Omicron virus ပြန့်နှံ့တဲ့လိုင်းသစ်အပေါ်စိုးရိမ်မှုကြောင့်လို့အဖြေပေးထားပြီးပါပြီဒီကိုဗစ်မျိုးကွဲတဲ့ကြောင့်တချို့နိုင်ငံသား၏ဝန်ကြီးတွေလာတက်ဖို့အခက်အခဲရှိနိုင်မယ်လို့ပြောထားပါတယ်။ဒါကတရားဝင်အဖြေပါ။အ
ဲ့ဒီတော့တရားဝင်မပြောတဲ့တခြားအကြောင်းရင်းဖြစ်နိုင်တာကိုအရင်ထိုင်းဝန်ကြီးချုပ်ဟောင်းချွန်လီပန်ရဲ့ပြောခွင့်ရလဲဖြစ်ခဲ့မှုတဲ့ဒေါက်တာပနီထန်ကိုမေးရမှာမြန်မာပြည်ထနာနဲ့ပတ်သက်နိုင်တယ်လို့သုံးသပ်ပြပါတယ
်။ I think some of the countries including Cambodia also may
ကျွန်တော်တင်ပါတယ်။တချို့နိုင်ငံတွေပေါ့ခင်ဗျ။ကမ်ဘောဒီးယားနိုင်ငံအပါအဝင်ပါလာမယ့်အစည်းအဝေးအတွက်ပြင်ဆင်ဖို့အချိန်ပိုလိုကျင်ကြပုံရပါတယ်။ဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်အပြီးမှာအာဆီယံအတွက်အရင်နှစ်နဲ့မတူဘဲချင်းကပ်ပုံပြောင်းသွားလို့ပါ။ဒီပေါ်အာဆီယံတချို့နိုင်ငံတွေအနေနဲ့နောက်အပတ်အစည်းအဝေးမတိုင်ခင်ဆွေးနွေးအမြင်ဖလှယ်ဓာတ်တွေလုပ်ပြီးလာမယ့်အစည်းအဝေးကနေပိုပြီးတော့ရလဒ်ကောင်ထွက်စေနိုင်ဖို့လည်းပါဝင်နိုင်ပါတယ်။အခုဟာကအချိန်ကြာလာတာနဲ့အမျှနေ့တိုင်းနေ့ပါထိခိုက်သေးဆုံးမှုတွေနောက်ဆက်တွဲဆိုးကျိုးတွေထိတ်တိုက်ရင်ဆိုင်မှုတွေထိမနိုင်သိမရဖြစ်တာတွေမတီးမငြိမ်မှုတွေကပိုဆိုးလာနေပါတယ်။ဒါကြောင့်အခုအာဆီယံအတွက်အလေးနဲ့ပုံပြီးစဉ်းစားဖို့လိုလာပါတယ်။နိုင်ငံတကာကလည်းမနှစ်ကနဲ့မတူပဲအခုအာဆီယံဘာလုပ်နိုင်မလဲဆိုတာပိုပြီးတော့အလေးထားစောင့်ကြည့်မျှော်လင့်နေတဲ့အနေအထားလည်းဖြစ်ပါတယ
်။အဲ့တော့ရှေ့မှာဘလို့ဆက်ဖြစ်နိုင်တာကိုမေးရမှာလဲချူရလောင်ကွန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ဒေါက်တာပနီထန်ကအခုလိုဆိုပါတယ
် Let's hope that Prime Minister Hun Sen
ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကနေဆွေးနွေးချက်အစ်တွေချင်းကပ်မှုပုံစံအစ်တွေကိုဆွေးနွေးလာနိုင်ဖို့အတွက်လမ်းအဖွင့်ပေးလာပါစေလို့မျှော်လင့်ကြည့်အောင်ပါဒါပေမဲ့နောက်ဆုံးချင်းကပ်မှုပုံစံဘယ်လိုဖြစ်လာမလဲဆိုတာကတော့မသိနိုင်သေးပါဘူးဒါပေမဲ့တည်ထားတာကတော့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်ကတော့အလုတ်ကောင်းကောင်းမဖြစ်ခဲ့ပါဘူး။နောက်ပြီးမြန်မာပြည်ကလူအများကြီးအတွက်လူသားချင်းစာနာမှုဆိုင်ရာအကြက်တဲကြီးကြားရောက်လာနေတာအတွက်အချိန်ကသိပ်မကြံတော့ဘူးဆိုတာသိထားပါတယ်။မြန်မာပြည်သူတွေအကူအညီရဖို့ပို့ပြီးတော့လိုလာနေပါတယ်။ကဏ္ဍပေါင်းစုံအတွက်ပါ။လုံခြုံရေးစီးပွားရေးဖူလုံရေးတွေအတွက်လည်းပါပါတယ်။အချိန်တွေတစ်ခုလုံးကပိုအလေးထားစရာဖြစ်လာပါတယ
်။ဒီနေရာမှာအရင်ချီကပ်ပုံဖြစ်တဲ့စစ်ကောင်စီဥက္ကဋ္ဌနဲ့ခေါင်းဆောင်ပိုင်းကိုအာဆီယံထိပ်သီးဆွေးနွေးပွဲတက်ခွင့်မပေးခဲ့တာကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံရဲ့ဝန်ကြီးပြောခွင့်ရကတော့အရေးပေါ်ရေးချီးနေတာကြောင့်မလာနိုင်တာပါလို့ South China Morning Post သတင်းစာမှာပြောထားပါတယ်။မလေးရှားအပြင်အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့ဘရူနိုင်းတို့ကလည်းအရင်ချီကပ်ပုံကိုထောက်ခံခဲ့ကြပြီးထိုင်းနိုင်ငံကတော့လူသိရှင်ကြားမပါခဲ့ပါဘူး။အဲ့ဒီတော့အခုချီကပ်မှုအသေးပေါ်အသေးစိတ်ရှင်းပြဖို့ဆက်မေးရမှာTaiwan ji chou ajan pe panithan ga
Prime Minister Hun Sen's trip a new approach to the situation
Wen ji chou Hun Sen ye khee sin ma atit phit la de chin kan mu ga ASEAN swin nwe bwae de ma nangan yi ya ba win nai me party apwe ri pu mya la bo ba ma nit tong ga ne shin ji yin bo bya ma nit tong ga so yin adika apwe na pwe phit de sit tat yo NLD a myo da democracy apwe chou ko ba ma phit ke ba u a khu chin kan mu atit paw တခြားအာဆီယံအဖွဲ့တွေကနောက်ဆုံးဘယ်လိုသဘောထားဆုံးဖြတ်ပေးကြမလဲဆိုတာကတော့မသိသေးပါဘူးဒီနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးမှာဆွေးနွေးရအောင်မှာပါဒါပေမဲ့တည်ထားပြီးတာကပြီးခဲ့တဲ့နှစ်တုန်းကနိုင်ငံရေးအရကိုစားပြုမှုကိုဘေးဖယ်ထားခဲ့တာကနေဘယ်လိုရလတ်ကောင်းမှမထွက်စီခဲ့ပါဘူးဒီကနေ့မြန်မာနိုင်ငံအခြေအနေကိုကြည့်လိုက်ပါအဲ့ဒီလိုဘေးဖယ်ထားလိုက်လို့အခြေအနေပိုကောင်းမလာပါဘူ
းဒါအပြင်နောက်ဆုံးဘလို့ဖြည့်ရှင်းဖို့အကြံပြုချင်ပါလေလို့မေးရမှာဒေါက်တာပနီထန်ကအခုလိုဆိုပါတယ
် It's an urgent thing to do I think
အခုအချိန်လေးကအရေးပေါ်သဘောအမြန်ဆုံးလုပ်ရမှာပါအာဆီယံတွေကပြည်သူအများစုအနေနဲ့အခုအာဆီယံနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးကနေမြန်မာနိုင်ငံဒီအကြက်တဲကနေလွတ်မြောက်နိုင်စေဖို့ပို့ပြီးတော့ထိရောက်တဲ့အားလုံးလဲလက်ခံနိုင်တဲ့မူဝါဒအပြည့်ရလတ်မျိုးထွက်ပေါ်လာဖို့မျှော်လင့်ထားကြပါလေအထူးသဖြင့်လူသားချင်းစာနာမှုဆိုင်ရာအကြက်တဲကြီးကလွတ်မြောက်ဖို့ပါမြေပြင်မှာခံစားနေရတဲ့မြန်မာပြည်သူတွေအတွက်အချိန်ကုန်နေပါပြီသူတို့တကယ်ခံစားနေရတာပါနေ့စဉ်အသက်တွေဆုံးရှုံးနေရပါတယ်ဒီပေါ်အာဆီယံဝန်ကြီးတွေအနေနဲ့အမြန်ဆုံးလှုပ်ဆောင်ပေးနိုင်ဖို့လိုအပ်နေပါပြီ
တကယ်တော့အာဆီယံခေါင်းဆောင်တွေအနေနဲ့အခုမြန်မာပြည်သနာလို့အရေးကြီးတဲ့ကိစ္စတွေမှာ လူချင်းရင်းရင်းနှီးနှီးတွေ့တကားပိတ်ဆွေးနွေးတာကပိုထိရောက်နိုင်တယ်လို့ယုံကြည်ထားကြောင်းကိုလည်းသုံးသပ်သူတွေကရှင်းပြပါတယ်ခင်ဗျ